ဟောမုစီလက်ချာကဖြတ်သန်းတဲ့ပြည်ချက်ရင်းနှီးနဲ့သမောရင်းကိုအီရန်သမောရီချာပြဟန်တာကိုကျူပန်းခဲ့တဲ့အကြောင်းပြည်နယ်နယ်ကဒီနေ့ပဲပြောလိုက်ပါတယ်။နောက်ဆက်ပြီးခဲ့တဲ့အီရန်သမော၃ဆင့်ကတော့ပြည်ချက်7သမောရင်းကသတိပေးခဲ့ပြီးနောက်လက်လျှော့ထားတဲ့အကြောင်းနဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အီရန်ဒေါ်လာရဲ့ပြည်ဆောင်တပ်ဖွဲ့ကတော့ပြည်နယ်နယ်ရဲ့ဆွဆွချက်ကိုမြေဆန်ခဲ့တာပါ။အီရန်ဆွေရအောင်ဖာစတင်ဌာနကတော့ကင်းတဲ့သမောရီပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကသမောရီထူးသဖြင့်ပိတ်ဆက်သမောရီနဲ့ပြဿနာတစုံတရာမရှိခဲ့ကြောင်းလည်းဖော်ပြခဲ့ပါရဲ့။နိုင်ငံတကာကပိတ်ဆို့တန်ဆောင်မှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှံတင်ဖို့ကိုကြိုးပမ်းတယ်လို့မတင်ပါနဲ့။ UN ရင်းနှံတင်သမောရီစင်းကိုပြီးခဲ့တဲ့သတင်းပတ်တည်းဖန်ဆီးခဲ့တဲ့အပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးပြည်နယ်ငံကို UN သမ္မတဟာဆန်ရူဟာနီကမနေ့ကမှပဲသတိပေးခဲ့ပေမဲ့ဘလို့ကျိုးဆက်မျိုးလဲဆိုတာကတော့ထိကြကြမပြောပါဘူး။ UN ဒေါ်လာကြီးတည်ဆောင်တဲ့ဒုတိယတမ်းမှုရက်တူပူကြီးအလီဖရာဒီကတော့တင်မောကိုဖမ်းဆီးမှုဟာအမေရိကန်နဲ့ပြည်ထောင်ရဲ့မိုက်မဲတဲ့လုပ်ရည်အဖြစ်နဲ့ပြောဆိုခဲ့ပါတယ်။ဒီဆောင်ရင်းလုံရင်းကိုထိပါစီမဲ့လုပ်ရည်တွေကိုအဆုံးသတ်ဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးပြားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တန်ခတ်မှုတွေကိုတုံ့ပြန်ချမှတ်ခဲ့တယ်လို့ရင်းနှံတင်ပို့မှုတွေကိုပိတ်ပင်ခဲ့ရတာဆက်လို့ပါရှန်ပင်လယ်ကုဒေသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေတာပါ။ဗြိတိန်ကာဝေးရေးဝန်ကြီးကလည်းဒီကနေ့ဖြစ်ရပေါ်ဆိုရင်လည်းအကြောင်းနဲ့တင်းမာမှုရေပေါင်းအောင်ကြိုးပမ်းမှုလည်းအီရန်နိုင်ငံကိုတိုက်တွန်းနေပါတယ်။